အစ္စရေးနဲ့ဟားမတ်အကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေဒေသတွင်းစစ်ပွဲတွေအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့ဖြစ်နိုင်ခြင်းအများကြီးရှိသေးကြောင်းဒါပေမဲ့အချိန်ကတော့နည်းနည်းပဲကျန်တော့တယ်လို့အစ္စရေးရဲ့အိမ်နီးချင်းလေဘနွန်နိုင်ငံမှာရောက်ရှိနေတဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးဟူစိန်အဗရာဒမန်ရာဟန်ကစနေနေ့မှာပြောဆိုလိုက်ပါတယ်အစ္စရေးနဲ့ဂါဇာဒေသကိုတိုက်ခိုက်နေတာကိုရပ်တန့်ဖို့အီရန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီးလေဘနွန်မှာအခြေစိုက်တဲ့ဟစ်ဘိုလာနဲ့တိုက်ခိုက်တပ်ဖွဲ့ပါဝင်ဆင်နွှဲလာမယ်ဆိုလို့ရှိရင်စစ်ပွဲဟာအရှေ့လယ်ပိုင်းနိုင်ငံတချို့ကိုပြန့်နှံ့သွားလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ Hezbollah အနေနဲ့စစ်ပွဲနဲ့ပတ်သက်တဲ့ဖြစ်နိုင်ခြေအားလုံးကိုစဉ်းစားထားကြောင်းနဲ့ Israel နဲ့ Gaza ကိုတိုက်ခိုက်နေတာကိုချက်ချင်း Israel အနေနဲ့ Gaza ကိုတိုက်ထိုက်နေတာကိုချက်ချင်းရပ်ဖို့လိုတဲ့အကြောင်းအီရန်နိုင်ငံသားရဲ့ဝန်ကြီးဟိုစင်က Lebanon နိုင်ငံမြို့တော်မှာ Beirut မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လေဗနွန်နိုင်ငံမှာရှိတဲ့ Hezbollah စစ်သွေးကြောအဖွဲ့ကိုအီရန်နိုင်ငံကကြောကောက်နောက်ခံပေးထားတာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့က Hamas အဖွဲ့ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တနေ့ကစပြီး Hezbollah နဲ့ Israel တပ်တွေအကြားနေစဉ်လို့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်